မင်္ဂလာရှိတဲ့နှစ်သစ်ကိုအခါသမယဖြစ်ကြပါစေတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဇန်နဝါရီလတရက်ပုဒ်ထူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလာပါဒီကနေ့အစီအစဉ်မို့ဖြစ်တာဝန်ယူတင်ဆက်တော်မှာပါတ
ောတာရှင်တွေအတွက်အေဂျင့်ပျော်ရွှင်စရာနှစ်သစ်ဖြစ်ပါစေရှင်ကျွန်မကတော့ဆူမြတ်မမမြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုနောက်ထပ်ဆက်လုပ်သွားမှာဖြစ်ပြီးတော့မဟာဗျူဟာမြောက်လက်နက်သစ်တမျိုးကိုမချခဲ့အနာဂတ်မှာထုတ်လုပ်မယ်လို့ကြေညာခဲ့ပါတယ်အမျိုးသမီးတွေပေါ်အကြမ်းဖက်တာဟာဖျားခင်ရဲ့အလိုတော်ကိုဆန့်ကျင်ရာရောက်တယ်လို့ပုံရိပ်ဟမ်မင်းကြီးဖရန်စစ်စ်ကနှစ်သစ်ကူဆူတောင်းဝတ်ပြုပွဲမှာပြောကြားခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပါရှင်ပြီးခဲ့တဲ့2019ခုနှစ်အတွင်းမြန်မာပြည်တွင်းမှာရင်ဆိုင်ခဲ့ရတဲ့အခက်အခဲ single ချက်တွေနဲ့ပတ်သက်ပြီးတော့ကြားရဖို့ရှိတာကတော့
အစိုးရကအကောင်းပြောမယ်ဆိုလို့ရှိရင်တော့ဒီ2019ကစတဲ့ဒီရခိုင်မြောက်ပိုင်းပြဿနာမှာဒီပင်လယ်ရေပတ်သက်နေပြီးတော့ဒီဘော်ဒါဖြန့်ချီကအသာလွန်နေတာကျွန်တော်ဘက်ကအား
မြမအရေးအကဲခတ်ဥမ္မောင်ဆိုပြောတော်တာပါရှင်ပြီးခဲ့တဲ့နှစ်မှာမြန်မာနိုင်ငံရင်ဆိုင်ခဲ့ရတဲ့နိုင်ငံရေးပြည်တွင်းငြိမ်းချမ်းရေးလူ့အခွင့်အရေးပြဿနာတွေနဲ့ပတ်သက်ပြီးတော့အခုနှစ်2020နှစ်သစ်မှာကြော်လွှားနိုင်တဲ့အလားအလာတွေရင်ဆိုင်ရနိုင်ရရှိတဲ့စိန်ခေါ်ချက်တွေအကြောင်းမြမနိုင်ငံရေးအကဲခတ်တွေကို VOA ကအမြင်များတင်ဆက်ထားတဲ့နေ့တကူအစီအစဉ်ကိုလည်းနောက်ပိုင်းမှာကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမှတ်စုမြတ်မွန်နဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ကိုနောက်ထပ်ဆက်လုပ်သွားမှာဖြစ်ပြီးမဟာဗျူဟာမြောက်လက်နက်သစ်တမျိုးကိုမချခင်အနာဂတ်မှာထုတ်လုပ်မယ်လို့ကြေညာခဲ့ပါတယ်။သူတဘောနဲ့သူနျူကလ িয়ার နဲ့တာဝေးဒုံးပြစ်လွတ်ဆန်းသတ်မှုတွေရပ်ထားတာကိုအဆုံးသတ်တော့မယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်းကကြေညာခဲ့ပြီးတော့နျူကလ িয়ার ကိစ္စဆွေးနွေးဖို့အတွက်အမေရိကန်ဘက်ကသဘောထားမပြောပြမှုဆိုရင်ထိတ်လန့်တုံ့လောက်သွားစေမယ်တုံ့ပြန်မှုရင်ဆိုင်ရမယ်လို့လည်းချိန်ချောက်ခဲ့ပါတယ်။ဘလို့ဆောင်ရွက်မှုလုပ်မှလဲဆိုတာကိုတော့သူကရှင်းရှင်းမပြောပါဘူးအမေရိကန်ဘက်ကတောင်ကိုရီးယားနဲ့စီးရဲလေးချင်းမှုတွေဆက်လုပ်နေမယ်တောင်ကိုရီးယားကိုခင်မိလက်နက်တွေဆက်ရောင်းနေမယ်ဆိုရင်သူ့အနေနဲ့နျူကလ িয়ার နဲ့ဒုံးဆန်းသတ်မှုတွေကိုရပ်နေစရာအကြောင်းမရှိဘူးလို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်းကပြောကြားခဲ့တဲ့အကြောင်းအစိုးရပိုင်း KCNA သတင်းကထုတ်ပြန်ခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကင်ဂျွန်အန်းရဲ့ချင်းချောက်ပြောဆိုမှုတွေကိုတိတ်အေးမပါတယ်လို့လုပ်ပြီးတော့သူနဲ့ကင်မြက်ဆက်ဆံရေးဟာအင်မတန်ကောင်းမွန်နေသေးပဲလို့အင်ကာနေညာရုံကပြောကြားခဲ့ပါတယ်
။ဩစတြေးလျတော်မီကြောင့်လူခုနှစ်ဦးထက်မနည်းသေဆုံးကြောင်းနိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။ဩစတြေးလျအာဏာပိုင်တွေကတော့အရှိတောင်ပိုင်းကယူရန်ဒေတာမီကြောင့်လူ3ဦးသေဆုံးကြောင်းဒီကနေ့မှအတည်ပြုပြောကြားပြီးတော့စတော့ထမြောက်တရုတ်ကတော့ပျောက်ဆုံးနေတယ်လို့ဆိုပါတယ်။ New South Wales ပြည်နယ်ကနေရာပေါင်း100ကျော်မှာတော်မီလောင်ကျွမ်းနေတာဖြစ်ပြီးတော့ဒီမီဟာကူညီကယ်ဆယ်ရေးအတွက်လည်းအန္တရာယ်ရှိနေကြောင်းပြောပါတယ်။ကားရီလင်းပြန်နေနေလဲသွားလို့မရတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့ဒီထွက်လာလို့မရတယ်လို့ကယ်ဆယ်ရေးသမားတွေလည်းသွားလို့မရကြောင်း New South Wales မိသက်ကော်မရှင်နာမင်းကြီး Shane Fitzsimmons ကပြောပါတယ်ပြည်နယ်ဝန်ကြီးချုပ် Gladys ကလည်းဒီ Tommy ကြောင့်အဆက်အသွယ်ပြတ်တောက်နေတဲ့ဒေသတွေနဲ့အဆက်အသွယ်ပြန်ရအောင်ကြိုးပမ်းနေပြီးလာမယ့်သတင်းပတ်ကုန်မှာအခြေအနေပြန်ဆိုးရွားနိုင်ကြောင်းလည်းသူကသတိပေးပါတယ်ဆန်ကျင်တင်လောက်တဲ့အပူချိန်နဲ့လေကြောင့် New South Wales နဲ့ဒီQueensland ပြည်နယ်တွေမှာစက်တင်ဘာလကလေးကတော်မီတွေလောင်ကျွမ်းခဲ့တာပါဒီမီးကြောင့်အင်ဂျီပေါင်း1000ကျော်မီးလောင်ကျွမ်းခဲ့ပါတယ
်အီရတ်နိုင်ငံဘက်တက်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံဝင်တဲ့အဖြစ်မှာဒုတိယနေ့အဖြစ်ဆက်ပြီးတော့ဆူဝေးဆန္ဒပြနေကြသူတွေကိုအမေရိကန်တပ်တွေကဒီကနေ့ပုံထုနေ့မှာမျက်ရည်ရိုပုံးနဲ့တုံးပြီးတော့လူစုခွဲခဲ့ပါတယ်အီရန်အစိုးရလိုလားတဲ့ဆန္ဒပြသူဒါဇင်နဲ့ချီဟာတန်ယုံဂိတ်အဖြစ်မှာညာလုံးပေါက်စခန်းချဆန္ဒပြခဲ့ကြတာပါအင်္ဂါနေ့ကတော့ဆန္ဒပြသူတွေဟာတန်ယုံပြဝံအပြင်စည်းကိုကြော်ပြီးတော့အဲ့ဂျိုနေရာရောက်တဲ့အထိဝင်ရောက်ဖြတ်စည်းမှန်ပတင်းတွေကိုရိုက်ခွဲခဲ့ကြပါတယ်။ဗုဒ္ဓနေ့မှာတော့နောက်ထပ်ဆန္ဒပြသူတွေထားရောက်လာပြီးတော့အဲ့ဂျိုအစာဦးခေါင်မိုးကိုမိရှို့ခဲ့ကြပြီးတဲ့နောက်မှာတော့တန်ယုံလုံခြုံရေးတာဝန်ယူထားတဲ့ American Marine တပ်ဖွဲ့တွေကမျက်ရည်ရိုပုံးတွေပစ်ဖောက်လူစုခွဲခဲ့ပါတယ်။တန်ယုံဝင်တဲ့ဒုတိယဂိတ်တကားကိုလည်းဆန္ဒပြသူတွေမိလောင်ပုံးတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။တန်ယုံပင်မအစာဦးကြီးပေါ်မှာကတော့အမေရိကန်စစ်တပ်တွေလုံခြုံရေးအသစ်အနေထားရှိနေကြပါတယ်။အမေရိကန်တပ်ရုံးလုံခြုံရေးကိုအားပြေဖို့ကူဝိတ်မှာတက်ဆွဲထားတဲ့ Marine Cadet တပ်သား100ကိုချက်ချင်းစေလွှတ်ခဲ့ပါတယ်။အမေရိကန်တပ်ရုံးဝန်ထမ်းအလုံးလုံခြုံစွာရှိနေပြီးဘေးကင်းရာပြောင်းဖို့အစီအစဉ်မရှိသေးဘူးလို့နိုင်ငံသားရေးဌာနကပြောပါတယ်။တပ်ရုံးတိုက်ခိုက်မှုအပေါ်သမ္မတဒေါ်နယ်ထရမ့်ကအီရန်နိုင်ငံကိုအပြစ်တင်ခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်ကနေအမေရိကန်စစ်သည် 950 ကိုအရှိအလယ်ပိုင်းကိုစေလွှတ်မယ်လို့ကာကွယ်ရေးဝန်ကြီး Mark Esper ကလည်းကြေညာခဲ့ပါတယ်။ဒီဇင်ဘာလ29ရက်နေ့တုန်းက Iraq နဲ့ Syria နိုင်ငံတွေ မှာ ရှိ နေ တယ် Iran အစိုးရ ကြောထောက် နောက် ခံ ပေး ထား တဲ့ ပြည်သူ စစ် တပ် ပစ်မှတ် တွေ အပေါ် American က လီ ဆောင် က နေ တိုက် ခိုက် ခဲ့ တာ ကို မကြေခတ် လို့ American တန်ရုံ အပြစ် မှာ ဆန္ဒ ပြ ကြ တာ ဖြစ် ပါ တယ်
တက္ကသိုလ် 2020 နှစ် တက်ကို မီရှု မီဘန် တွေ ဂီတ ဖျော်ဖြေ ပွဲ တွေ ကျင်း ပ ပြီး တော့ တကဘာ လုံး က ကျူဆူ ခဲ့ ကြ ပါ တယ် New York Times Square ရင်း မြန်မာ ဆို လို့ ရှိရင် လူ သန်း ဆွေး ပြီး တော့ နှစ် တက် ကောင် နှောင် ကို တမ်း မြိုင် အော်ဟစ် ကျူဆူ ခဲ့ ကြ သလို Brazil နိုင်ငံ Rio de Janeiro မြို့ က နာမည် ကျော် Copa Governor ကမ်းခြေ မှာ ဆိုရင် လဲ ခမန်းခြေ လူ 3000 လောက် ဆွေး ပြီး တော့ နှစ် တက် ကို ကျူဆူ ခဲ့ ကြ ပါ တယ် Paris မြို့လယ် က Champs-Élysées လမ်းမကြီး တခြား မှာ ဆိုရင် လဲ နှစ် တက် ကို ကျူဆူ တဲ့ အနေနဲ့ မီရှု မီဘန် နေ ပြစ်ပေါက် ပါ တယ် ဒူဘိုင် မှာ ဆိုရင် 10 မိနစ် ကြာ မီရှု မီဘန် နေ ပြစ်ပေါက် ပြီး တော့ ဂျပန် နိုင်ငံ မှာ တော့ ဖျား ကြောင် ခေါင်းလောင်း နေ တီး ပြီး တော့ ကျူဆူ ခဲ့ ပါ တယ် Australia နိုင်ငံ Sydney မှာ တော့ မီရှု မီဘန် ပြစ်ပေါက် ခဲ့ ပေမဲ့ တခြား နေရာ တွေ မှာ ဒီ Tommy ကြောင့် ဒီ မီဘန် ပြစ်ပေါက် မဲ့ အစီအစဉ် တွေ ကို ဖျက်သိမ်း ထား ပါ တယ် မြန်မာ နိုင်ငံ ရန်ကုန် နဲ့ မန္တလေး မြို့ကြီး တွေ မှာ လဲ နှစ် တက် ကို ကျူဆူ ပွဲ တွေ ဆင်နွှဲ ခဲ့ ကြ ပြီး တော့ နိုင်ငံ တော် သမ္မတ က လဲ နှစ် တက် ကို စီတောင်း စကား ပြော ကြ ခဲ့ ပါ တယ် ပြည်ထောင်စုတည် ညီညွတ်ရေး democracy federal ပြည်ထောင်စုတည်ဆောက်ရေးနဲ့ ဖွံ့ဖြိုးတိုးတက်ရေး စတဲ့ လုပ်ငန်းတွေ မှာ ပြည်သူလူထုက ပူးပေါင်း ပါဝင် ကြဖို့ သူက တိုက်တွန်း ထား ပါ တယ် နိုင်ငံတော် အနေနဲ့ အခက်အခဲ အကျက်တဲ့ မျိုးမျိုး ပြင် စိန်ခေါ်မှု တွေ နဲ့ ကြုံတွေ့ နေရ ပေမဲ့ အမှန် တရား တရားမျှတမှု နဲ့ ရိုးသား ပွင့်လင်းမှု တွေ ကို လက်ကင် ထား ပြီး တော့ အောင်မြင် စွာ ကျော်လွှား နိုင် လိမ့်မယ် လို့ ယုံကြည် တဲ့ အကြောင်း အစိုးရ အနေနဲ့ တိုင်းသား ပြည်သူ အားလုံး ကာလ ရေရှည် မျှော်လင့် တောင်းတာ ခဲ့ တဲ့ တန်းတူခွင့်ရေး ညီညွတ်ရေးနဲ့ ဖွံ့ဖြိုးတိုးတက်ရေး ကို အမှတ်ခံ ပေးနိုင်မဲ့ federal ပြည်ထောင်စု ဖွဲ့စည်းပုံ အခြေခံ ဥပဒေ ပေါ်ပေါက် ရေး အတွက် စ조사 လုပ်ဆောင် နေ ကြောင်း လည်း သမ္မတ ဦးဝင်းမြင့်ရဲ့ မိန့်ခွန်း ထဲ မှာ ဖော်ပြ ထား ပါ တယ် ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဟုတ်ကဲ့ညနေဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဟောင်ကောင်မှာနှစ်ဆန်းတရက်နေ့တိုင်းပြုလုပ်နေကြအစိုးရဆန့်ကျင်ဆန္ဒပြပွဲချိတဲ့ပွဲတွေမှာရဲတွေကမျက်ရည်ရပုံနေတဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ထောင်ကောင်ချိတဲ့ဆန္ဒပြသူတွေထဲမှာကလေးငယ်တွေနဲ့မိသားစုတွေလည်းပါဝင်ပါတယ်။ဒီမိုကရေစီအခွင့်အရေးတွေပို့ပေးဖို့တောင်းဆိုချိတဲ့ဆန္ဒပြပွဲတွေကအစာပိုင်းငင်းငင်းချမ်းချမ်းရှိခဲ့ပေမဲ့ဝမ်ချရက်ွက်အရောက်မှာရဲတွေကမျက်ရည်ရပုံနေသုံးလူစုခွဲခဲ့လို့အခြေအနေတင်းမာခဲ့ပါတယ်။ဆန္ဒပြသူတချို့ကလည်းမိလောင်ပုံတွေနဲ့ရဲတွေကိုပြန်လည်ပြစ်ခတ်ခဲ့ပါတယ်။နှစ်ဆန်းတရက်နေ့တိုင်းပြည်သူဆန္ဒထုတ်ဖော်ရတဲ့အနေနဲ့ဟောင်ကောင်မှာချီတက်ဆန္ဒပြကြလေးရှိပေမဲ့ဒီကနေ့ဆန္ဒပြပွဲမှာတော့ပါဝင်သူတွေပိုများပါတယ်။ဟောင်ကောင်အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်းမြေနှစ်သက်ကူမိန်ခွန်းနဲ့မှဟောင်ကောင်ကျွန်းမှာပြန်လည်တင်းမြတ်မှုရာရေးကိုမျှော်လင့်တယ်လို့ပြောကြားခဲ့ပါတယ်။တမရရှင်ဂျင်ပင်ကတော့နှစ်သက်မှာဟောင်ကောင်တည်ငြိမ်ဖို့နဲ့ပြည်မာကြီးနဲ့ဟန်ချက်ညီညီရှိဖို့မျှော်လင့်တယ်လို့နှစ်သက်ကူစုတောင်းစကားထဲမှာပြောကြားခဲ့ပါတယ်
။အိန္ဒိယမြောက်ပိုင်းဂျမ္မူးနဲ့ကက်ရှမီးယားဒေသတွေမှာဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းအိန္ဒိယတပ်ဖွဲ့ဝင်နှစ်ဦးကြာဆုံးသွားပါတယ်။အဲဒီဒေသကပုံကန်ထားကြသူတွေကိုနေနေနဲ့ဆစ်စင်ရေးအတွင်းအိန္ဒိယအစိုးရတပ်နဲ့ရင်ဆိုင်တဲ့ပွဲဖြစ်ပွားရမှာအခုလိုတည်ဆုံသွားတာပါ။1989ခုနှစ်တွေကလေးကဒီကက်ရှမီးယားဒေသဟာအိန္ဒိယကခွဲထုတ်ဖို့ကြိုးပမ်းနေတာဆယ်စုနှစ်တည်းနဲ့ချီချမင်းခဲ့ပြီးဖြစ်ပြီးဒီမတိုင်ခင်နှစ်ပိုင်းတွေအတွင်းမှာတော့ဒီလှုပ်ရှားမှုတွေအရှင်ရော့ကျသွားပါတယ်။ဒါပေမဲ့လည်းတီးကြလွတ်လပ်တဲ့နိုင်ငံဖြစ်သူတို့ကရက်တီဖို့ဆက်တောင်းဆိုနေကြပြီးတော့လက်နက်ကင်တိုက်ပွဲဝင်နေသူရာဂဏန်းတချို့ရှိနေပါသေးတယ်။
မြို့သမီးတွေပေါ်အကြမ်းဖက်တာဟာဖျားသခင်ရဲ့အလိုတော်ကိုဆန့်ကျင်ရာရောက်တယ်လို့ပေါ်ရဟမင်းကြီးဖရန်စစ်ကပြောကြားလိုက်ပါတယ်။နှစ်သက်မှာပုံမကောင်းမလဲကဘာကြီးဖြစ်စေခြင်းနဲ့ဆိုရင်အမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုလေးစားဆက်ဆံဖို့လိုအပ်တယ်လို့ဗာတီကန်ကစိန့်ပီတာစ်ဘက်ဆလီကဖျားရှိခိုးကျောင်းမှာပြုလုပ်တဲ့နှစ်သက်ကူဝိပျုဆူတောင်းပွဲအတွင်းပေါ်ရဟမင်းကြီးကပြောကြားခဲ့တာပါ။ဆုံးဖြတ်ချက်ချတဲ့နေရာတွေမှာအမျိုးသမီးတွေပါဝင်စေတာကပို့ပြီးတော့ငြင်းချမ်းညီညွတ်စေရေးနဲ့အဓိကတောချက်ဖြစ်တယ်လို့ပေါ်ရဟမင်းကြီးကပြောပါတယ်။နှစ်သက်ကူအကျိုးညာတော့ကတော့စိန့်ပီတာစ်ရှင်ပြမှာဆူတောင်းနှုတ်ဆက်သူတွေကိုနှုတ်ဆက်နေစမှာအမျိုးသမီးတယောက်ကသူ့လက်ကိုအတင်းလှမ်းဆွဲခဲ့လို့ပိုယဟမင်းကြီးအတော်ဒေါသထွက်ခဲ့ပုံရပါတယ်။လက်လှမ်းဆွဲခံရလို့လဲကြမလို့ဖြစ်သွားတဲ့ပိုယဟမင်းကြီးရဲ့လက်ကိုအဲ့ဒီအမျိုးသမီးကဆက်ပြီးတော့ဆွဲကင်ထားတာကြောင့်တခုခုပြောခဲ့တာကြောင့်ဒီပိုယဟမင်းကြီးကအဲ့ဒီအမျိုးသမီးလက်ကောက်ဝတ်ကိုသူ့ရဲ့လက်နဲ့ပုတ်ချခဲ့ပါတယ်။ဒါနဲ့ကိုအောင်ရည်ဒီ2019ခုနှစ်ထဲမှာလေအញ្ញံဆုံး password ချင်းရဲ့လက်ထွက်လာပြီနော်။ကမ္ဘာပေါ်မှာလူတော်တော်များများဒီခံမှန်းရလွယ်တဲ့ password တွေသုံးကြရဲဆိုပဲ။
ဟုတ်တယ်မဆူမြတ်မွန်ရဲ့ဒီ online ကနေပေါ့နော်အချက်လက်တွေကိုကောက်ယူရဲဒီ splash data ဆိုတဲ့ company ကြီးကနေပြီးတော့ဒီအချက်လက်တွေကိုကောက်တာပါ2019ခုနှစ်အတွင်းမှာလူတွေအလွယ်တကူအသုံးများတဲ့ password ကတော့123456ပါတဲ့မနေ့ကလည်းဒီ password ကိုလူတွေအသုံးများပါတယ်ဆိုတော့အဲ့လိုပဲဒီလူတွေအသုံးများတဲ့ဒီ password ဒီ25ခုထဲမှာပေါ့လေ I love you admin now welcome Now the password go web password so that alone as a go web can be highly power. So the chaladia, the Pimbao Pau Jalare, the password polling hard and low go check and be got to do a pure ware. So the computer don't be ready to say I know nema. So you are zone now, the call you are always on password polling.
ဒီပတ်ဝတ်ပေါ်လေငါးတန်းလောက်ကိုအခြေခံပြီးတော့အခုလိုတွတ်ထားလို့သူတို့ကပြောပါတယ်ဆိုတော့ဒီကွန်ပျူတာ၃ယူရတဲ့အတုံးကြီးငါးချောက်ကိုသုံးပါတယ်နောက်မဆူမြတ်မောဒီပတ်ဝတ်ဒီဝါရီသုံးတဲ့အခါကျရင်ဘယ်လိုသုံးလို့ရှိလဲဥပမာဟိုပတ်ဝတ်ပေးကြတယ်ဆိုကွန်ပျူတာကီးဘုတ်နဲ့ရိုက်တဲ့အခါကျတော့ဘယ်လဲနဲ့ရိုက်ပြီးတော့ဒီပတ်ဝတ်တွေကိုပေးလို့ရှိလားညာလဲနဲ့ရိုက်
ဒီညနေခင်းနောက်ဆုံးကသတင်းတွေကိုမဆူမြတ်မွန်နဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို internet ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။အခုတော့နှစ်သက်ကိုရောက်တိုင်းတင်ဆက်နေကြအစီအစဉ်တစ်ခုကိုတင်ဆက်ပေးပါမယ်။ပြည်ခေတ်2019ခုနှစ်ထဲမြန်မာနိုင်ငံမှာနိုင်ငံရေးပြည်တွင်းရေးရေးလူအခွင့်ရေးပြဿနာတွေကြုံခဲ့ရပါတယ်။ဒီအချက်အတဲတွေကို2020နှစ်တင်မှာရောကျော်လွှားနိုင်မယ့်အလားအလာတွေရှိပါသလားဆိုတာတွေကိုတော့မြမအရေးအကဲခတ်တွေဖြစ်ကြတဲ့ဦးမမောင်စိုးဒေါက်တာရံမျိုးသိန်းတို့နဲ့ VOA ရန်ကုန်ရုံးခွဲမှာဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါရရှင
်အခုဒီကနေ့ VOA မှာလာပြီးတော့ဒီဆရာစကဝိုင်းမှာဆွေးနွေးပေးတဲ့အတွက်ဆရာဦးမမောင်စိုးရောဒေါက်တာဆရာရောဒေါက်တာရံမျိုးသိန်းရောကျေးဇူးအများကြီးတင်ပါတယ်ဒီ2019ထဲမှာပေါ့နော်ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဘယ်အတိုင်းတာတိရောက်နေပါပြီလဲအဲ့ဒါလေးကိုဟိုဆရာဦးမောင်မောင်ဆိုအရင်ဆွေးနွေးပေးပါပါဆိုတော့ NLD အစိုးရတက်လာတဲ့အချိန်တုန်းကဟိုသူကဖွဲ့စည်းပုံအခြေခံဥပဒေပြင်မယ်ဆိုပြီးသူကြွေးကြော်ပြီးတော့တက်လာတာအခု2020ကျလို့ရှင်ဒီ NLD အစိုးရတက်ပြန်တဲ့ကုံတော့မှာမဟုတ်တော့အခုဒီ2019ထဲမှာဒီဘလောက်ထိများခီးပေါက်နေပြီလဲဆရာအရင်ဆုံးစပြီးဆွေးနွေးပေးပါ
ကျွန်တော် NLD အစိုးရရွေးကောက်ပွဲကြေကြော်တာကတော့အခြေခံဥပဒေပြင်ဆင်ရေးပါပဲ။ဒါအခြေခံဥပဒေပြင်ဆင်ရေးအတွက်ကိုဒီကျွန်တော်ဒီ2019ထဲမှာဒီ55ဦးကော်မတီဒီဖွဲ့စည်းပုံပြင်ဆင်ရေးအစိုးရတင်ဆက်နေပြီး55ဦးကော်မတီဖွဲ့ပြီးတော့ဟိုကျွန်တော်ပြင်ဆင်မှုစလုပ်လာတာတွေ့ရတာ။အဲ့ဒီဒီမှာကျွန်တော်ဒီဒီလိုပြင်ဆင်ရေးလုပ်လာတယ်ဆိုပေမဲ့ဒီနှုတ်ထွက်ကြတဲ့လူကနှုတ်ထွက်ကြတယ်အော်ဒီအချက်တွေနဲ့ပတ်သက်ပြီးသဘောမတူတဲ့အတန်တွေကြားရတယ်။တောင်းနှိမ့်နိုင်မှုမရှိဘူးဆိုတဲ့အတန်တွေကြားရတယ်။အဲတော့ကျွန်တော်တို့ NLD ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်မျိုးကုန်မျိုးစရာဖြစ်လာတာ။အချက်ကအရင်တုန်းကဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောစတာပြည်ထောင်စုညီညွတ်ရေးညီလာခံမှာရတဲ့အခြေခံသဘောတူညီချက်တွေပေါ့။အဲဒီအခြေခံသဘောတူညီချက်တွေကိုယူပြီးတော့ဒီလွှတ်တော်မှာတည်လာမယ်။လွှတ်တော်အနေပြီးတော့အခြေခံဥပဒေပြင်ဆင်ရေးလုပ်မယ်လို့သူပြောထားတာ။ဒါပေမဲ့တကယ်တမ်းဒီအခြေခံဥပဒေပြင်ဆင်ရေးလုပ်တဲ့အခါမှာခုနပြည်အောင်စုညီညာရေးညီလာခံမှာဒုတိယကြိမ်နဲ့တတိယကြိမ်မှာသဘောတူထားတဲ့အခြေခံ51ချက်ကိုကျွန်တော်ကယ်ရီလုပ်လာတာမတွေ့ရဘူးဒုတိယတစ်ခုကတော့ဘာဖြစ်လဲဆိုတော့ဒီမိုကရေစီနည်းအဆုံးပြတ်တယ်ဆိုတာကတော့အမဲနဲ့ဆုံးပြတ်တာပဲဒါကတော့အမှန်ပဲဒါကကျွန်တော်တို့ဒီမိုကရေစီနည်းလမ်းအရဆိုအများစုအနည်းစုကအနည်းစုကအများစုနာကအမှန်ပါပဲဒါပေမဲ့အခြေခံဥပဒေပြင်ဆင်မှာသူကနှစ်ပိုင်းရှိရဗျာတပိုင်းကပြောမယ်ဆိုရင်55ဦးကော်မတီမှာမဲနဲ့ဆုံးပြတ်တာနဲ့လွှတ်တော်တစ်ခုလုံးမှာမဲနဲ့ဆုံးပြတ်တာမှာမတူဘူးတော်တော်မင်းနဲ့ဆုံးပြတ်တယ်ဆိုရင်အခြေခံဥပဒေပြင်ဆင်မှုဆိုကျွန်တော်85ရဲ့အထက်မှာရမှာ။နောက်55ဦးကော်မတီမှာ NLD အနေနဲ့အများစုရှိနေလို့အမဲသာရနေပေမဲ့တကယ်လို့လွတ်တော်ထဲမှာ85ရဲ့တော့မကျော်ဘူး။အဲ့တော့ကျွန်တော်တို့ကအခြေခံဥပဒေပြင်ဆင်ရေးမှာဆိုလို့ရှိရင်နှိမ့်နိုင်မှုလိုအပ်တယ်လို့လိုအပ်နေသေးတယ်လို့ကျွန်တော်ကတွေ့ရတယ
်။ဆရာဒေါက်တာဦးရံမျိုးသိန်းရောဘယ်လိုဟိုကဘယ်လိုသဘောရပါလဲ။ဆရာကတော့ခက်ခဲလိမ့်မယ်ပေါ့နော်ဒီ2019မှာတော့ဘာမှအောင်မြင်တာများတွေ့ခဲ့ပါလားဆရာကျွန်တော်ကတော့တိတ်တူတူတူမတွေ့ခဲ့ပါဘူးဆရာကဘယ်လိုလဲ
ဒီ2019ထဲမှာကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဒါ NLD ဆိုရရဲ့ဒီလှုပ်ဆောင်ချက်တွေကိုကြည့်ရင်တော့ သိပ်ပြီးတော့ဟိုအားရစရာမရှိဘူးပေါ့လေအဲပြီးတော့နောက်တစ်ခုကအဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုနော်ရွေးကောက်ပွဲမှာသူကကျွေးကြော်တန်းအဖြစ်နဲ့ဟိုရွေးကောက်ပွဲရဲ့ကျွေးကြော်တန်းနော်ရွေးကောက်ပွဲရဲ့ဂရီးကိုအနေနဲ့သူထည့်ခဲ့ပေမဲ့လို့တကယ်တမ်းဟလာဒီလွှတ်တော်တက်တန်းစတယ်ပေါ့2016ခုနှစ်ကနေစပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အဲတနည်းအားဖြင့်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကျော်လွှားရေးနဲ့ပတ်သက်ပြီးတော့ပေါ့စနစ်တကျပေါ့လေနော်စီမံချက်ချပြီးတော့အပြူဟာချပြီးတော့ဆောင်ရွက်ခဲ့တာမျိုးမတွေ့ရဘူး။နောက်တစ်ခုကတော့ခုနပြောတဲ့ဟိုညှိနှိုင်းဆွေးနွေးမှုဆိုတဲ့နေရာမှာဟလာဟိုအရက်ဖက်နိုင်ငံရေးခေါင်းဆောင်တွေနဲ့ဒီစစ်ဖက်နိုင်ငံရေးခေါင်းဆောင်တွေကြားမှာအဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှေ့ရှုပြီးတော့လက်ရှိကြုံတွေ့နေရတဲ့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုကျော်လွှားနိုင်မဲ့တော့သဘောတူညီချက်တွေရအောင်ဆွေးနွေးဖို့လိုအပ်တယ်လို့မြင်တယ်။အဲဒီဆွေးနွေးပြီးတော့ရလာတဲ့သဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့မှဒီဖွဲ့စည်းပုံအခြေခံဥပဒေအကျက်တည်းကျော်လွှားဖို့ကိုစဉ်းစားမယ်ဆိုရင်ဖော်ဆောင်မယ်ဆိုရင်ပို့ပြီးတော့လက်တွေကျနိုင်မယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ဆိုတော့2019ထဲမှာဆိုလို့ရှိရင်ငင်းချမ်းရင်းနဲ့ပတ်သက်ပြီးတော့ဟိုကျွန်မမြင်လာတော့တကယ်မငင်းချမ်းတဲ့နှစ်လို့ပဲမြင်ပါတယ်။တိုက်ပွဲတွေကဒီမြန်မာနိုင်ငံတနန်တလျားမှာတိုက်ပွဲတွေအမြင်တွေ့နေဟိုအဆိုးဆုံးကတော့ရခိုင်ပြည်နယ်ဘက်မှာပေါ့နော်။ဆိုတော့ဒီလိုမျိုးဒီငင်းချမ်းရင်းနဲ့ပတ်သက်ပြီးတော့ဒီ2019ထဲမှာပေါ့နော်ဒီဟိုဖြစ်တာတွေနည်းနည်းတုံ့တက်ပြပါအောင်ဆရာပဲအရင်တုံ့တက်ပြပါအောင
်ကျွန်တော်တို့ငင်းချမ်းရင်းလုပ်ငန်းစဉ်နဲ့ပတ်သက်အပိုင်းနှစ်ပိုင်းရှိပါတယ်တစ်ပိုင်းကတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့ဆယ်ဘွဲပေါ့နောက်တစ်ခုကတော့ NCA လက်မှတ်ရေးထိုးထားခြင်းရှိတဲ့အဖွဲ့ရှစ်ဖွဲ့ပေါ့ဒါလောလောဆယ်မှာကျွန်တော်ဘာပြီးငင်းချမ်းရင်းလုပ်ငန်းစဉ်မှာကျွန်တော်တို့တွေ့ဆုံဆွေးနွေးနေရတဲ့လက်နက်ကိုင်အဖွဲ့တွေပေါ့အဲ့တော့ညီငယ် NC လက်မှတ်ရေးထိုးရတဲ့ဆယ်ပွဲနဲ့ကျွန်တော်တို့ကဘယ်မှာစပြီးမပြေလည်ဖြစ်လဲဆို2018တည်းမပြေလည်ဖြစ်တာအဲဘာတွေမပြေလည်ဖြစ်လဲဆိုတော့ process တူလုံငန်းစင်မဒီမူရပြောမယ်ဆိုလို့ရှိရင်တော့တခုစီတော့တတ်မလို့ကိစ္စဒီပြည်နယ်ဥရေရေးဆွေးရင်းနဲ့ခွဲထွက်ခွင့်နဲ့ဆက်ဆက်ထားတဲ့ကိစ္စဒီကိစ္စတွေမှာမူရကျွန်တော်တို့မပြေမလည်ဖြစ်တယ်အဲဒီ policy ban ရဆိုလို့ရှိလို့ရှိရင်လည်းဒီအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကိုတိတ်ပွဲဖွင့်ဆိုချက်ကွဲလွဲမှုတွေရှိတယ်နောက်တစ်ခါအန်ကျွန်တော်တို့ဒီတက်နေရာချထားရေးနဲ့ပတ်သက်ပြီးတော့ဒီပြဿနာတွေမှာဖြေရှင်းတဲ့နေရာမှာလည်းကျွန်တော်တို့ပြဿနာရှိတယ်။အဲတော့နောက်နီးပြည့်ရဲ့ဘက်မှာဆိုရင်လည်းဒီအစင်းနွေးချင်းပါမဲ့နေရာအစအချင်းအစခီးသွားလာရေးလမ်းကြောင်းအစဒီလိုဟာမျိုးလေးမှာလည်းဒီအသေးဖွဲပြဿနာဆိုရင်လည်းပြဿနာလေးတွေရှိရတွေ့ရတယ်။ဒါကတော့ SC လက်မှတ်ရေးထိုးထားတဲ့ဖွဲ့။အဲတော့ဘာဖြစ်သွားလဲဆိုတော့2018ခုနှစ်ဇူလိုင်လတတိယအကြိမ်ညီလာခံပြီးတဲ့အေးပြီးနောက်ပိုင်းသိပ်မကြခင်မှာပဲ KNU ရော RCSS ရောအဓိကအဖွဲ့ကြီးနှစ်ဖွဲ့ပေါ့ NCA လက်မှတ်ရေး NCA စာချုပ်ထဲမှာပါတဲ့အစည်းအဝေးတွေကနေပြီးတော့တက်အောင်ချုံရက်ဆန်းလိုက်တယ်အဲ့တော့ဒီအဓိကဖွဲ့တွေရက်ဆန်းလိုက်တယ်ဟာနဲ့တက်ဆန်းလိုက်တာ NCA လုပ်ငန်းစဉ်မှာပါတဲ့ဒီ process ကဒီ institution တိုင်းသွားနေတာအလုံးရက်သွားရက်သွားပြီးတော့အတွက်သဘောဆွေးနွေးပွဲတွေပဲဖြစ်သွားတယ်ဖြစ်သွားတယ်ရတော့2019ထဲမှာရော2018နှစ်ကုန်မှာရောညီငယ်ညီလာကတကြိမ်မှမကျင်းပါနဲ့2019တဲမှာတော့ဘာရလက်ရှိတယ်ဆိုရင်2020 January 8ရက်နေ့မှာ GMCN တရားဝင်ဆွေးနွေးပွဲပြန်ဆမယ်ဆိုတဲ့ရလက်တစ်ခုတော့ရတယ်လို့ပြောရပါမယ်။ဒါပေမဲ့ NCA လက်မှတ်ရေးထိုးမှထားတဲ့အဖွဲ့အင်းနဲ့ပတ်သက်လို့ရှိရင်တော့ဒီ2019တဲမှာ6ချိန်တည်တည်ဆွေးနွေးတယ်။တရုတ်ပြည်မှာ2ချိန်၊ဘာပြည်ထဲမှာ4ချိန်ပေါ့။ဒီ4ချိန်တွေ့ဆုံဆွေးနွေးပြီမယ်။တိုက်ပွဲတွေလျှော့ချနိုင်တာလျှော့မချနိုင်ဘူး။အဓိကဒီရခိုင်ပြည်နယ်စစ်မျက်နှာမှာရောမြောက်ပိုင်းစစ်မျက်နှာမှာရောတိုက်ပွဲတွေပြင်းထန်ဖြစ်တယ်။နော်အရသာတိုက်ဆုံမှုတွေလည်းများတယ်ဒီရသဖန်စီခံမှုတွေလည်းများတယ်စစ်ပြေးဒုက္ခတွေလည်းရခိုင်ပြည်နယ်ထဲမှာဆိုစစ်ပြေးဒုက္ခလည်းတသိန်းကျော်လောက်ထိရောက်လာတယ်ဒီမြောက်ပိုင်းမှာလည်းတက်ပွဲဖြစ်တာနဲ့စစ်ပြေးဒုက္ခတွေထောင်နဲ့တောင်းနဲ့ချီပေါ်လာတယ်လေကျွန်တော်တို့တွေ့နေတာအဲ့တော့တစ်ဖက်မှာပြောမယ်ဆိုလို့ရှိရင် NCA လက်မှတ်ရေးထိုးမှထားတဲ့အဖွဲ့တွေနဲ့အပြည့်ရရေးရအတော်ခက်ခဲနေတုန်းပဲလို့ထင်တယ
်ဟုတ်ကဲ့ပါဒီ2019ထဲမှာတကယ်ကပြင်လုံးညီလာခံပေါ့နော်ဒီဟိုပါပေါ့နော်ငင်းချင်ရေးဆင်းရဲပွဲရလုံးဝမဖြစ်ခဲ့ပါဘူးဒါပထမဆုံးအနှစ်ပေါ့နော်ဒီမဖြစ်တဲ့နှစ်ပေါ့နောက်ဒါမဲ့ထူးခြားတာတကူကဒီတက်မတော်ကအပြစ်ရမယ်လို့ပြောလိုက်တာလေထူးခြားပါတယ်ဒီ2019ရဲ့မှာလေဘယ်သူမှမမျှော်လင့်ထားပဲနဲ့ထူးခြားပါတယ်ဆိုတော့အခုလိုမျိုးပေါ့နော်ဒီ2019ရဲ့မှာဒီစစ်မှတ်တွေဖြစ်ပွားပြီးတော့မငင်းချမ်းနိုင်ဘူး2020မှာဆရာဘာတွေမျှော်လင့်ထားပါလဲ2020အတွက်ကို
အဲကျွန်တော်ကတော့ပုံနေပေါ့လေဒီအဓိကကကျွန်တော်တို့နိုင်ငံရဲ့ဒီငင်းချမ်းရေးအကြအတဲမှာပေါ့လေအဓိကကတော့ယုံကြည်မှုပြဿနာပဲအဲ့တော့ကျွန်တော်တို့ trust building ပေါ့ယုံကြည်မှုတည်ဆောက်တဲ့နေရာမှာကျွန်တော်တို့အခက်အခဲတွေရှိနေတယ်အထူးသဖြင့်တော့ခုနပြောတဲ့ဒီအစိုးရတက်မတော်နဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြား နောက်ပြီးတော့ဗမာတိုင်းရင်းသားတွေနဲ့ဗမာမဟုတ်တဲ့တိုင်းရင်းသားတွေချာအဲ့ဒီချာမှာယုံကြည်မှုတည်ဆောက်ရေးဟာအင်ပတန်မှအရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့ဒီယုံကြည်မှုတည်ဆောက်ရေးကိုကျွန်တော်တို့မြင့်တင်လာနိုင်မယ်ချက်ထွင်လာနိုင်မယ်ဆိုရင်နော်ငြိမ်းချမ်းရေးလုပ်ငန်းစဉ်အားလည်းပဲကျွဲကူးရေးပါပေါ့နော်ရှေ့ကိုဆက်ပြီးတိုးနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်ပါတယ်နောက်တစ်ချက်ကကြတော့လက်ရှိကျွန်တော်တို့ဟလာကြုံတွေ့နေရတဲ့ဒီငြိမ်းချမ်းရေးအကျပ်တဲမှာကျွန်တော်ကတော့ဟိုတကယ်လို့ပေါ့လေအစိုးရနဲ့တပ်မတော်အနေနဲ့နော်တနိုင်ငံလုံးအပြစ်ခတ်ရစဲကြီးကိုတစ်ဖက်သက်ထုတ်ပြန်ကြေညာနိုင်မယ်ဆိုရင်ပိုကောင်းမယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့ဆရာမခုနပြောသလိုပဲဟာတပ်မတော်က2019ထဲမှာအပြစ်ခတ်ရစဲကြီးကြေညာတယ်အဲသို့တော်လည်းပဲရခိုင်ဒေသမှာပါတဲ့အတွက်ကြောင့်မလို့နော်ဒီတနိုင်ငံလုံးလွှမ်းခြုံတဲ့သဘောမျိုးမဖြစ်ဘဲနဲ့ဒီဟိုဘယ်လိုပြောမလဲစင်းပြီးလို့တတ်တတ်ပဲဖြစ်ခဲ့တယ်တကယ်ဟိုကိုယ်သားလို့ပျောက်ကင်းမဲ့စေးစွမ်းကောင်းတက်လက်မဖြစ်ခဲ့ဘူးအဲ့တော့2020ထဲမှာစဉ်းစားတဲ့နာကဟလာအစိုးရနဲ့တပ်မတော်အနေနဲ့နော်တဘောတာကြီးကြီးအမျှော်မြင်ရှိရှိနဲ့နော်တနိုင်ငံလုံးလွှမ်းခြုံတဲ့နော်ဟိုအပြစ်ခတ်ရစဲကြီးကိုချိန်ညာနိုင်မယ်နောက်ပြီးတော့လာတက်နေတဲ့အနေထားပုံနေမြဲကြားနေမြဲနဲ့အညီတိုင်းဆွေးနွေးမှုတွေကိုစနိုင်မယ်ဆိုရင်ကျွန်တော်အမြင်အဖြစ်တော့ယုံကြည်မှုတည်ဆောက်ရေးကိုအထောက်အပံ့ပြုနိုင်မယ်လို့မြင်တယ်ဒါထားတစ်ဖက်ကဒီတက်နေကြားထဲမှာနော်အဲ့ဒီလိုတစ်ပြိုင်တည်းထဲမှာပဲဒီဗမာတိုင်းရင်းသားတွေနဲ့ဗမာမဟုတ်တဲ့တိုင်းရင်းသားတွေကြားမှာလေပဲအဲ့ဒီနော်ဟိုယုံကြည်မှုတည်ဆောက်ရေးနော်ပြန်လည်သိမြတ်ရေးဒါတွေကိုအများကြီးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီမှာကျွန်တော်ပြောချင်တာကတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပြောခဲ့တဲ့စကားတစ်ခွန်းရှိပါတယ်အဲဒီငြိမ်းချမ်းဆွေးနွေးပွဲကိုလာတဲ့အချိန်မှာဟလာကိုဘာရမလဲဆိုတာတည်းကိုဘာပေးနိုင်မလဲဆိုတာကို तू ကစဉ်းစားပါလို့ပြောတယ်အဲ့တကယ်တမ်းကအဲ့ဒီစကားကိုနော်အစိုးရနဲ့တပ်မတော်ကလိုက်နာဖို့လိုအပ်တယ်လို့မြင်ပါတယ်အစိုးရနဲ့တပ်မတော်ကသာဟလာကိုဘာရမလဲဆိုတာတည်းကိုဘာပေးနိုင်မလဲဆိုတာကိုအပူမလင်းလင်းနဲ့အဆိုပြုတ်ပြီးတော့ဒီတိုင်းသားတွေနဲ့ညှိနှိုင်းဆွေးနွေးမယ်ဆိုရင်ဒီလုပ်ငန်းစဉ်ကပို့ပြီးထိရောက်လုပ်ဖြစ်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
အဲ့တော့နောက်ဆုံးအချက်အနေနဲ့ဒီမြန်မာဒီနိုင်ငံရေးအချက်တွေပေါ့နော်နိုင်ငံတကာနဲ့ဆက်ဆံရေးဒီနိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံရဲ့အနေအထားပေါ့နော်အဲ့ဒီဟာလေးတွေနည်းနည်းဆွေးနွေးအောင်ဆရာဟိုပေါ့နော်ဆရာကိုပဲမေးရတယ်ဟိုအခုဒီနှစ်ထဲမှာ2019ထဲမှာတကယ်တမ်းဟိုတကဘာလုံးကအကုန်လုံးအုံချက်ချက်နဲ့ဝိုင်းပြီးတော့ဟိုမြန်မာနိုင်ငံကိုအာရုံစိုက်လာတာဒီ ICJ ကိစ္စပေါ့နော် ICJ တရားရုံးမှာဒီကမ္ဘာကနေတရားစွဲလိုက်တဲ့ကိစ္စဒီမြန်မာနိုင်ငံအဲတဲမှာဒေါ်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့ဒီဥစ္စာကိုသွားပြီးတော့ဖြေရှင်းရတဲ့ကိစ္စပေါ့နော်ဆိုတော့ဒီလိုမျိုးနိုင်ငံတကာနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုဟာဟိုထဲထဲဝင်ဝင်ဒီလိုမျိုးပြဿနာတစ်ခုကြီးဖြစ်လာပြီးဆိုတဲ့အခါမှာဒေါ်ဆန်းစုကြည်ကဥဆောင်ပြီးတော့ဆွေးနွေးတယ်အဲ့ခါမှာတက်ကလည်းဟိုဘာပဲပြောပြောပေါ့နော်အဲဟိုစိတ်ဟိုဟာပေါ့နော်အံ့ဖို့တဲ့အနေအထားတွေတွေ့ရပါတယ်ဆိုတော့တကယ်ပဲဒီနိုင်ငံတကာနဲ့ဟိုဟာအရေးခင်းနဲ့ဆက်နွယ်ပြီးတော့ ICJ ကိစ္စနဲ့ဆက်နွယ်ပြီးတော့တက်တဲ့အရက်ဖက်နဲ့ပို့ပြီးတော့သဟဇာတာမျှလာမယ်လို့ဆရာထင်ပါလားဆရာဒီဗမာနိုင်ငံရင်းမှာဆရာဘယ်လိုမြင်ပါလဲဆရာ
နိုင်ငံတကာမှာတော့ဒီနှစ်ကတော့ဖျားအများဆုံးနှစ်ပေါ့ဘာလို့ဆိုတော့ ICJ မှာတရားကံပြနိုင်ငံတရားဆွဲဆိုလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါကိုရင်ဆိုင်ရတာအောင်အဲ့တော့ဒေါ်ဆန်းစုကြည်ကိုလည်းတွားရင်ဆိုင်တယ်နိုင်ငံတကာကလည်းစိတ်ဝင်စားမှုရှိတယ်ပေါ့အဲ့တော့အစိုးရကအကောင်းပြောမယ်ဆိုလို့ရှိရင်တော့ဒီ2019ကစတဲ့ဒီရခိုင်မြောက်ပိုင်းပြဿနာမှာဒီပင်လယ်ရေဘက်ကနေပြီးတော့ဒီဘွာရက်ဖြန့်ချီရအသာလွန်နေအောင်အဲကျွန်တော်ဘက်ကအားနေချက်ကဒီနိုင်ငံကဒီအစ်လက်ဆက်ဝေးကွန်ရှင်တွေဝင်ဝင်မပေးတာနောက်သတင်းလွတ်လပ်ခွင့်သတင်းမီဒီယာတွေမှာလွတ်လပ်သွားလို့မပေးတာဒီအားနေတဲ့ဒီကြောင့်ကိုယ့်ဘက်ကဘွာရက်ဖြန့်ချီမှာအရင်အားနေနေတာအားနေနေတဲ့ဒီခြေနေမျိုးမှာနိုင်ငံကဟိုပွင့်လင်းလေထူပေါ်ရှင်းလင်းပြသခွင့်ရတာတော့ကောင်းတဲ့ချက်လို့ပဲပြောအောင်ပါအဲ့ဘလို့ဆုံးပြမလဲဆိုတော့မသိသေးဘူးပေါ့နော်အဲတစ်ဖက်ကလည်းပဲအဲ့တော့ဒီကိစ္စကနိုင်ငံနဲ့နိုင်ငံကိုတရားစွဲတဲ့ကိစ္စဆိုတော့အစိုးရကိုယ်ရင်ဆိုင်ရတယ်အစိုးရနဲ့တက်နယ်လေပူးပေါင်းဆောင်ရွက်မှုတွေရှိလာတယ်ဒါပေမဲ့ထင်တော့ကြီးပူးပေါင်းဆောင်ရွက်မှုဒီကိစ္စမှာပူးပေါင်းဆောင်ရွက်မှုရှိတိုင်းကျန်တဲ့ကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုရှိမလားဆိုတာကိုစောင့်ကြည့်အောင်ပဲကိစ္စမျိုးဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနယ်သာလင်းမှာ ICJ မှာတရားရင်ဆိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်မှုတွေတွေ့ရပြီးနေရပါမယ်။လွှတ်တော်ထဲမှာအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်သဘောထားကွဲလွဲမှုကပြင်းထန်ထန်ဖြစ်နေတာကိုကျွန်တော်တို့တွေ့ရတာပေါ့။အဲ့တော့တက်တဲ့အစိုးရနဲ့ရက်ဖက်နဲ့စစ်ဖက်နဲ့ကပူပြီးပူပေါင်းဆောင်ရွက်မှုရှိဖို့ဆိုလို့ရှိရင်ဒီတဲ့ပူပြီးလုံမအားထုတ်အောင်မယ်လို့ထင်ပါတယ်။တစ်ဖက်ကလည်းကျွန်တော်တို့ကနိုင်ငံတကာမှာဖိအားတွေသိမ့်ကြီးနေခံမှာဗမာပြည်အနေနဲ့ကြတော့သူကအားချောက်ပဲပိုးမိခိုးလာရတယ်ဆိုတော့ကျွန်တော်တို့ကတွေ့ရတယ်။ ခုမှဆိုတော့အိန္ဒိယ၊တရုတ်၊ဂျပန်၊တောင်ကိုရီးယားပေါ့နော်နော်အာဆီယံနိုင်ငံတွေပေါ့ဒီနိုင်ငံတွေပဲပုံမီကိုလာတွေ့ရတဲ့ခါကြတော့ကျွန်တော်တို့ကနောက်နဲ့ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးမှာပိုပြီးအားနည်းလာတာတွေ့ရတယ်လို့ပြောပါဦ
းဟုတ်ကဲ့ပါဆိုတော့ဒီလိုမျိုးပေါ့နော်အနောက်နဲ့ဆက်ဆံရေးအားနည်းတာဘယ်မှာတည်တာလဲလာလဲဆိုတော့ဒီမြန်မာနိုင်ငံကိုလာတဲ့ခေါင်းဆောင်ပိုင်းပေါ့နော်ခေါင်းဆောင်ပိုင်းအနေထားမှာဟိုတေချာတွေ့ရပါတယ်ဒီမြန်မာနိုင်ငံကိုဒီနှစ်လာတာကဒီအာရှတိုက်နဲ့ဒီဟိုကပဲဟိုမှာသမရနှစ်ဦးလာတယ်ပေါ့နော်ဟိုကနေပေါ်ကသမရလာတယ်ပြီးတော့တောင်ကိုရီးယားကသမရမွန်ဂျင်လာတယ်နောက်အင်္ဂလိပ်ချင်းဗီယက်နမ်မှာလာတယ်ပေါ့နော်ကျွန်တော်ဆရာတော်တော်များများတင်ပြပြပေးပါတကယ်လို့ပေါ့နော်အခုမြန်မာနိုင်ငံရဲ့ဒီနိုင်ငံတကာဆက်ဆံရေးဒီဟိုကနေပယ်မှာပေါ့နော်ဒီ2020ထဲမှာပို့ပြီးတော့အလားလာကောင်းလာအောင်ဒီ2019မှာဒါမျိုးပေါ့နော်အားနေခဲ့တာတွေကိုဘယ်လိုမျိုးများချီးကျူးယူပြီးတော့ကြိုးစားနိုင်လဲ2020အတွက်ပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါအဲ
ကျွန်တော်ကတော့ဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပဲဖြစ်ဖြစ်အခြားနိုင်ငံတွေရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာပဲဖြစ်ဖြစ်အရေးကြီးတဲ့ပေါ်လေထောက်တိုင်တစ်ခုကတရားဥပဒေစိုးမိုးရေးပဲအဲ့တော့တကယ်တမ်းအာဏာရှင်စနစ်ကနေကျွန်တော်ဒီမိုကရေစီကိုသွားတဲ့နိုင်ငံတွေဟာနော်ဟိုအမိန့်အာဏာနဲ့အုပ်ချုပ်တဲ့စနစ်ကနေပြီးတော့တရားဥပဒေစိုးမိုးမှုအောက်မှာရှိတဲ့စနစ်တစ်ခုကိုကျွန်တော်တို့ကသွားတာအဲ့တော့ကျွန်တော်တို့ကဘလောက်ထိဒီစနစ်နှစ်ခုကြားမှာနော်အပြောင်းလဲကိုဘလောက်စနစ်တကျနဲ့မှန်မှန်ကန်ကန်လုပ်နိုင်လဲဆိုတဲ့အပေါ်မှာကျွန်တော်တို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအောင်မြင်မှာအောင်မြင်မှုကိုကျွန်တော်တို့တိုင်းတာလို့ရနိုင်မယ်လို့ကျွန်တော်မြင်တယ်အဲ့တော့လက်ရှိကျွန်တော်တို့နိုင်ငံတကာအတိုင်းအဝိုင်းမှာကြုံတွေ့နေတဲ့ကိစ္စမှာလည်းပဲကျွန်တော်အမြင်အဖြစ်တော့ကျွန်တော်တို့ဟာပြည်တွင်းမှာတရားဥပဒေစိုးမိုးရေးကိုဟလာကြက်ကြက်မက်မက်အထီးထီးရောက်ရောက်နဲ့လုပ်နိုင်မယ်နောက်ပြီးတော့အစိုးရပိုင်းလွှတ်တော်ပိုင်းကလည်းဒီတရားစီရင်ရေးမန်တိုင်နဲ့ပတ်သက်ပြီးတော့ဟလာအပြန့်အလန့်အထီးထီးရောက်ရောက်ထိန်းကျောင်းနိုင်မယ်နောက်ပြီးတော့ဟလာအရက်ဖက်အဖွဲ့အစည်းတွေနောက်ဟိုသတင်းမီဒီယာတွေကလည်းဒီဟလာဒီမန်တိုင်ကြီး၃ရက်ရဲ့ဒီအပြန့်အလန့်ထိန်းကျောင်းမှုဆောင်ရွက်မှုတွေပေါ်မှာအထီးထီးရောက်ရောက်နဲ့ကြက်ကြက်ပြန့်ပြန့်ဆောင်ကြည့်လာနိုင်မယ်ဆိုရင်2020ထဲမှာ2020အလွန်မှာကျွန်တော်တို့နိုင်ငံရဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာနိုင်ငံတကာမျက်နှာစာမှာလည်းပဲပို့ပြီးတော့ဟိုနာမည်ကောင်းရလာနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ပြီးခဲ့တဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာနိုင်ငံရေးပြည်တွင်းငြိမ်းချမ်းရေးလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်ပြီးတော့ဒေါက်ခင်မျိုးသက်ကအမေးအမြန်းတင်ပြတော်တာပါရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်တဲ့အချင်းချုပ်ကိုမဆုမြမောကပြောပြပေးပါဦးမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ကိုနောက်ထပ်ဆက်လုပ်သွားမှာဖြစ်ပြီးတော့မဟာဗျူဟာမြောက်လက်နက်သစ်တမျိုးမကြခင်နိုင်ငံမှာထုတ်လုပ်မယ်လို့ကြေညာခဲ့ပါတယ်။စစ်သဘောနဲ့တူနျူကလ িয়ার နဲ့တာဝေးဒုံစစ်တပ်ပြစ်လွမှုတွေရထားတာကိုအဆုံးသတ်တော့မယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်ကကြေညာပြီးတော့နျူကလ িয়ার ကိစ္စဆွေးနွေးဖို့အမေရိကန်ဘက်ကသဘောထားမပြောပြမှုဆိုရင်ထိတ်လန့်တုံ့လောက်သွားစေမယ်တုံ့ပြန်မှုရင်ဆိုင်ရမယ်လို့လည်းချိန်ချောက်ခဲ့ပါတယ်။ဩစတြေးလျနိုင်ငံအရှေ့တောင်ပိုင်းကန်ယူရန်ဒေသမှာလောင်ကျွမ်းနေတဲ့တော်မီကြောင့်လူ3ဦးထပ်ပြီးတော့သေဆုံးတယ်လို့ဒီကနေ့အတည်ပြုပြောပါရယ်စတုတ်ဒါမြလူတစ်ယောက်လည်းပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကပြောပါရယ်ညူဆောက်ဆွေးပြည်နယ်တွေကနေရာပေါင်း100ကျော်မှာတော်မီတွေလောင်ကျွမ်းနေပါရယ်ကားတွေလင်းပြန်တွေနဲ့သွားလို့မရတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့ထွက်လာလို့မရသလိုကယ်ဆယ်ရေးသမားတွေလည်းသွားလို့မရဘူးလို့ညူဆောက်ဆွေးမိသက်ကော်မရှင်နာမင်းကြီးကပြောပါရယ်အီရတ်နိုင်ငံဘက်ဒတ်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံဝင်အပြင်မှာတတိယနေ့အဖြစ်ဆက်ပြီးစူဝေးဆန္ဒပြသူတွေကိုအမေရိကန်တပ်တွေကဒီကနေ့မှမျက်ရည်ယိုပုံးတွေတုံးပြီးလူစုခွဲခဲ့ပါတယ်။အမေရိကန်တန်ယုံလုံခြုံရေးအားဖြည့်ဖို့အတွက်ကူဝိတ်မှာတပ်ဆွဲထားတဲ့ Marine Gun တပ်သားတရာကိုချက်ချင်းဆေးလွတ်ခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကနေအမေရိကန်စစ်သည်950ကိုလည်းအရှိအလယ်ပိုင်းကိုဆေးလွတ်မယ်လို့ကာကွယ်ရေးဝန်ကြီး Mark Esper ကကြေညာခဲ့ပါတယ်ရှင်။တဲ့တင်အချင်းချက်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် POA American အတန်းရဲ့ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ25 51နဲ့လိုင်းလမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းရှင်လာပါစေရှင် POA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.
From Washington, this is VOA News.